မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇွန်လ22ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့43ချိန်မြောက်ပုံမှန်အစည်းအဝေးတွင်ဥရောပသမဂ္ဂ EU ကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ဆိုကိုလက်မခံကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကအခုလိုပြောခဲ့ပါတယ
်။ First.Select adoption of country-specific resolutions should be avoided. Human rights issues.
နိုင်ငံတကာနိုင်ငံချင်းပေါ်ဆုံးဖြတ်ချက်ချမှတ်မှုကိုကန့်ကွက်ကြောင်းနဲ့လူခွင့်ပြဿနာတွေကိုဖြေရှင်းရမှာအပြုသဘောဆောင်ဖို့ပလိုက်မှုကင်းဖို့လိုအပ်တယ်လို့ဦးကျော်မိုးထွန်းကပြောခဲ့တာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့အပြင်ရခိုင်ရေးကိစ္စမှာစုံစမ်းစစ်ဆေးကော်မရှင်ရဲ့အစိုးရခံစားအရပြစ်မှုကျူးလွန်တဲ့သူတွေကိုပြည်တွင်းတရားစီရင်ရေးဥပဒေတွေအရရေးယူဖို့လုပ်နေတာတွေကိုအတိအမှတ်ပြုဖို့နဲ့ဆုံးဖြတ်ချက်ဆိုမူကြဟာလက်တွေ့အမှန်တရားကိုထင်ရှားမှုမရှိကြောင်းလဲကန့်ကွက်ပြောဆိုသွားခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်အရေးပါဝင်မြန်မာနိုင်ငံအတွင်းကလူခွင့်ချင်းနေတွေမှာတိုးတက်မှုမရှိတာတွေကိုဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်အရေးအပါဝင်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနေကြောင်းနဲ့အထူးသဖြင့်ကာယောဂါကာလမှာနောက်ထပ်ကြုံနေရတဲ့စိန်ခေါ်မှုတွေကိုပါရင်ဆိုင်ကျော်လွှားနေရကြောင်းလဲတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံကလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU ကကမကထလုပ်တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ38မဲ၊ကန့်ကွက်မဲ2မဲ၊ကြားနေမဲ10မဲတို့နဲ့အတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။